ရန်ကုန်တိုင်းလှိုင်သာမြို့နယ်ညောင်ရွာကြီးရွာကအင်ဂျီတရာချောကိုကျူးကျော်နေထိုင်နေဆိုပြီးရဲတပ်ဖွဲ့နဲ့အရဲဝတ်တွေဒီကနေ့မနေ့ပိုင်းကအင်အားသုံးဖျက်ဆီးဖို့ကြိုးပမ်းလာလို့ဒေသခံတွေဘက်ကလည်းခုခံကာကွယ်ရင်းရုံရင်းဆန့်ခတ်အနေငယ်ဖြစ်ပွားခဲ့ပါတယ်။ဒီနေရာမှာမြေပိုင်ရှင်ရှိတယ်ဆိုတာမဟုတ်ဘဲရွာမြေဖြစ်ပြီးနှစ်ပေါင်းများစွာကတည်းကအခြေချနေထိုင်လာတဲ့နေရာဖြစ်တယ်လို့ဒေသခံတွေကိုကူညီပေးနေတဲ့တရားလွှတ်တော်ရှင်တွေကပြောပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
လူကြီး900ကျော်ရှိရဲ့လှိုင်းသာယာမြို့နယ်ညောင်ရွာကြီးရွာကနေရင်တချို့ကျူးကျော်နေထိုင်နေဆိုတဲ့အကြောင်းပြချက်နဲ့ရဲတပ်ဖွဲ့အပါဝင်ရဲဝတ်အင်အား40လောက်ကဒီနေ့ဒီဇင်ဘာ29ရက်မနက်ပိုင်းမှာအင်အားသုံးဖယ်ရှားဖို့လှုပ်လာတာကြောင့်ဒေသခံတွေနဲ့ရုံးရင်းဆန့်ခတ်အနေငယ်ဖြစ်ကြတာပါဒေသခံတွေအနေနဲ့ဒီညောင်ရွာကြီးရွာမှာလွန်ခဲ့တဲ့အနှစ်20လောက်ကတည်းကကျူးရွာလူကြီးရေးစီးကနေမြေကိုဝယ်ယူနေထိုင်ခဲ့ရလို့ဆိုပါတယ်ဒါကြောင့်ဒီမြေတွေမှာပိုင်ရှင်ရှိရဲ့ဆိုပြီးအတင်းကျပ်ဖယ်ရှားဖို့ကြိုးစားနေတာဟာဥပဒေအကာအကွယ်ပေးမှုအားနည်းနေတာဖြစ်ကြောင်းသူတို့မှုမှာကူညီပေးနေတဲ့တရားလွှတ်တော်ရှိနေဒေါ်ခိုင်ခိုင်ဆွေကပြောပါရယ
်ဘယ်လိုပြောရမလဲဒီလူတွေကစင်းရဲတယ်ဝေကြီးကဒီလိုပကုံကြစိတ်ကြောင့်မနေပြည်တော်အောင်လုပ်နေရတဲ့အပိုင်းရှိရယ်လေအာတရားသူကြီးလည်းမကြော့နိုင်ဘာမှလည်းမလုပ်နိုင်ဘူးဆိုတဲ့အခါကျတော့တစ်ဖက်ကငွေနဲ့အကုန်ရန်ခင်းသွားတာတကယ်တော့ဥပဒေဆိုတာသူတို့ဘက်မှာဘာမှမရှိဘူးဥပဒေရကျမဘက်ကတာတယ်တို့တော့ကျမတို့ဘက်ကငွေမလိုက်နိုင်အဲ့ဒီပိုင်းမှာသူတို့ကကြမ်းဖက်ပြီးလှုပ်သွားတာပါပဲအเจ้าလူတွေအเจ้าသားတွေနဲ့ဆိုတော့အင်မတန်မှအခက်အခဲတွေ့ပါတယ
်အဲ့ဒီပန်းလိုက်ဆေးုံသားညောင်ရွာကြီးရွာကပေ40 60မြေရွေကလက်ရှိပေါက်စင်းနေဆိုရင်ဈေးနှုန်းကြီးရဲ့မြေရွေပါမြေကွက်ပိုင်ရှင်ဆိုသူကမြေငှားစာချုပ်အတုတွေကိုအသုံးချပြီးပိုင်ဆိုင်ကြောင်းပြောလာတဲ့အပေါ်မှာဒေသခံတွေကမကြည်နက်တဲ့အတွက်ဒီနေ့လိုကိစ္စတွေဖြစ်ရကြောင်းဒေါ်ခိုင်ခိုင်ဆွေကဆက်ပြောပါတယ်
။ကြာဆန်ဆက်ယုံပိုင်ရှင်တထေးရနေပြီးတော့သူကပတ်သက်ရှိတယ်ဆိုတော့ဟိုကနေ9000 10000လောက်နဲ့အဲ့လိုဝယ်ပြီးတော့အဲ့လိုပါဇက်နဲ့ဝယ်တာပေါ့။ဒီနေ့မြေကွက်တက်မိုးတွေကဈေးကြီးသွားတဲ့အခါ1000လောက်ရှိနေတာဟုတ်ပြီ40 60။အဲ့ခါကျတော့သူတို့ကအဲ့မဲ့မမောပြီးတော့သူတို့ပိုင်ပါတယ်ရုပ်သာဆိုပြီးတော့အဲ့မြင်းကားစာတို့အတုတွေနဲ့လောက်တာအတုဆိုတာကိုယ်ရင်းနဲ့တော့ပေါင်းလောက်တာပေါ့ဒါမဲ့ထင်းအောင်ထင်းမဖြစ်အောင်လောက်ထားတဲ့စာချုပ်အတုတွေ2000ခုနှစ်မှာဆိုပြီးတော့တတ်ထားတယ်2000ခုနှစ်မှာဒီစာချုပ်တွေမပေါ်သေးဘူးဒီလိုင်းတရားမှာမြေပုံမြေယာဆိုရင်လည်းမရှိဘူးမြေကွန်းတန်းဆောင်ထားတာလည်းမရှိဘူးအရက်စာချုပ်လည်းမရှိဘူးအဲ့လိုမျိုးအနေထားလေးတွေနဲ့ဒီစာချုပ်ကအားနည်းချက်အများကြီးရှိပါတယ်ဒီနေ့ဒီဘယ်တရားရုံးကမှသာဒီစာချုပ်ဟာတရားဝင်စာချုပ်ဖြစ်ပါတယ်လို့သုံးချက်ချက်တစုံတရာမှမရှိပါဘူးဒီတတိယဒီတရုတ်ကဘယ်လိုချင်းကြောက်လဲဆိုသူစီစဉ်ကုန်ရင်ကုန်ပါသေးတယ်လောကအလျှော့မပေးတော့ဘူးဆိုပြီးအဲ့လိုဒီကိုချင်းကြောက်တာ
လူတယောက်တည်းကမြေကွက်အများကြီးမမှန်မကန်သိမ်းယူဖို့ကြိုးစားနေတဲ့အပေါ်မှာမိကွန်ထုတ်စရာဖြစ်နေပြီးဒေသခံတွေကတော့နိုင်ငံတော်တမသားအထိတိုင်ကြားဖို့ရှိရလို့ဒေသခံတဦးဖြစ်တဲ့စောကဲစာကအခုလိုပြောပါတယ
်ဖက်ရှင်ဆိုတဲ့သူပေါ်လာတယ်သူထုတ်ပြတဲ့ကြေရနဲ့မှာက2000ခုနှစ်ကလေးကရနေတယ်ပေါ့2012ကျမှသူကစပြီးတရားစွဲတယ်ဆိုတာလက်ခံနိုင်စရာမဟုတ်ဘူးဆိုပြီးဖြစ်နေတယ်ပေါ့နော်ဆိုရင်ဒီလူကတော့ဒီဖက်ရှင်တယောက်တည်းကနေပြီးတော့ဒီ40 60 25ခုကိုဘယ်လိုနည်းနဲ့ရခဲ့တယ်လဲဆိုတာကလည်းမိကွန်ထုတ်စရာဖြစ်ပါတယ်ဒီနိုင်ငံတော်တမတော်စီလဲသူတို့ဟိုတမားဆက်တာတင်ဖို့ရှိတယ
်ဒီနေရာကိုအင်အားသုံးဖြည့်ရှင်းဖို့ကြိုးစားလာတာအခုချိန်နဲ့ဆိုရင်တတိယချိန်မြောက်ဖြစ်ပါတယ်စုစုပေါင်းအိမ်လုံးရေ30ကျော်ဖျက်ဆီးခံထားရပြီးကျန်တဲ့အိမ်60ကျော်ကတော့အမှုရင်ဆိုင်နေကြရပါတယ်